ကန်တနာကသူ့ရဲ့စီရင်ခံစာအကြောင်းတင်ပြတဲ့အခါမှာလူခွေရဲ့အခြေအနေတွေဟာဘယ်နေရာတွေမှာဆူဆူရွရွဖြစ်နေတယ်လဲဆိုတာတွေကိုထောက်ပြသွားပါတယ
် I believe that the judiciary is neither independent nor impartial.It also lacks capacity.
မြန်မာနိုင်ငံကတရားဥပဒေစီရင်ဟာလွတ်လပ်မှုမရှိတဲ့အပြင်ဗလိုက်မှုတွေလည်းရှိနေပါတယ်။ဒါအပြင်တရားရုံးနဲ့အညီလုတ်ကင်နိုင်စွမ်းလည်းမရှိပါဘူး။ထောင်တွင်းတကားပိတ်ဥပဒေစီရင်မှုတွေနိုင်ငံရေးအကျဉ်းသားတွေဘက်ကအကျိုးဆောင်ပေးတဲ့ရှင်းနေတွေရဲ့ license တွေရုတ်သိမ်းခံရတာတွေလည်းရှိနေပါတယ်လို့ပြောသွားတာပါ။အစိုးရအသင်းနေနဲ့ဒီအချက်တွေကိုထည့်သွင်းစဉ်းစားပြီးတရားဥပဒေကြောင်းအရမျက်မျှတက်တာဖြစ်အောင်ဆောင်ရွက်ပေးဖို့လည်းသူကတိုက်တွန်းသွားပါတယ်။မြန်မာအစိုးရအနေနဲ့ကြားဖြတ်ရွေးကောက်ပွဲကျင်းပဖို့အစီအစဉ်ရှိနေတာကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့နိုင်ငံရေးပါတီတည်ထောင်ခွင့်ဥပဒေတွေကိုပြန်လည်ပြင်ဆင်ပေးဖို့လဲပြောပါတယ်။အထူးသဖြင့်90ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်ခွင့်ရဖို့မရှိမဖြစ်လိုအပ်တယ်လို့လဲပြောပါတယ်။နောက်ပြီးတိုင်းရင်းသားဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေတိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာအမျိုးသမီးနဲ့ကလေးတငယ်တွေအပေါ်အကာအကွယ်မပေးနိုင်တာတိုင်းရင်းသားဘာသာစကားတင် जा ခွင့်အချို့ဒေသတွေမှာတားမြစ်ခံထားရတာတွေကိုလည်းမစ္စတာကင်တာနာကထောက်ပြသွားပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးစီမံကိန်းတွေအရတိဆောက်ရေးလုပ်ငန်းတွေမှာဒေသခံတွေကိုသတင်းအချက်အလက်တွေတင်ပြဖို့အာဏာပိုင်တွေဘက်ကပြက်ကွက်တာဟာလည်းနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့သူကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာအခုချိန်ထိအတင်းအဓမ္မလှုပ်အားပေးစီခိုင်းတာလေယာဉ်မြေတွေအသိမ်းခံရတာတွေလည်းရှိနေသေးပဲလို့ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြသွားပါတယ်။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုရင်ဆိုင်နေရတဲ့ပြည်သူတွေရဲ့နှစ်နာဆုံးရှုံးမှုတွေကိုအမြန်ဆုံးကုစားပေးဖို့အတွက်လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့စည်းဖို့ကိုလည်းကုလသမဂ္ဂအထွေထွေညီလာခံမှာမစ္စတာကင်တာနာကအခုလိုအဆိုပြုသွားပါတယ်
။ Investigations of allegations of fraud and
system လူခွင့်ရေးချိုးဖောက်မှုတွေစနစ်တကျကျူးလွန်နေတာကိုအမြန်ဆုံးဖော်ထုတ်စုံစမ်းစစ်ဆေးနိုင်ဖို့လွတ်လပ်ပြီးအများယုံကြည်မှုရှိတဲ့စုံစမ်းရေးကော်မရှင်ဖွဲ့စည်းထူထောင်သင့်ပါတယ်။ဒါမှသာနှစ်နာသူတွေရဲ့ဘဝပြန်လည်ထူထောင်ရေးတွေသူတို့ဆုံးရှုံးမှုတွေအတွက်ရော့ကျေးပေးတာတွေစတာတွေကိုစနစ်တကျဆောင်ရွက်ပေးနိုင်မှာဖြစ်တယ်လို့ပြောသွားပါတယ်။မစ္စတာကင်တာနာအနေနဲ့သူ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတင်သွင်းတဲ့အခါမှာတိုင်းပြည်ဟာအရင်ကနဲ့မတူဘဲပြောင်းလဲလာတဲ့အခြေအနေတွေကိုကြိုဆိုတယ်လို့ပြောသွားပါတယ်။မကြသေးခင်ကသမရဦးသိန်းစင်ရဲ့လူငယ်ချမ်းသာခွင့်အရာနိုင်ငံရေးအကျဉ်းသား200လောက်လွတ်မြောက်လာတာအလုတ္တမဖွဲ့စည်းဆိုင်ရာဥပဒေသစ်ပြဋ္ဌာန်းတာဒေါအောင်ဆန်းစုကြည်နဲ့အစိုးရကိုယ်စားလှယ်ဝင်းကြီးဦးအောင်ကြည်တို့တွေ့ဆုံဆွေးနွေးပွဲတွေမကြာခဏကျင်းပတာမြစ်ဆုံဆဲရက်ဆိုင်ကြောင်းသမရကထုတ်ပြန်ကြေညာတာသတင်းအင်တာနက်ကြီးရှုခွင့်အရင်ကထက်လွတ်လပ်မှုရှိလာတာစတာတွေကိုအပြုသဘောဆောင်တိုးတက်မှုတွေလို့မစ္စတာကင်တာနာကကုလသမဂ္ဂထွေထွေညီလာခံမှာပြောဆိုသွားပါရရှင်